နျူကလ িয়ার လက်နက်သုံးလာနိုင်တဲ့အန်ဒီဟာဆိုရင်စီအေးကာလနောက်ပိုင်းအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာအကြီးအကဲကတောက်ချန်နေမှာသတိပေးထားပါတယ်
The war in Ukraine represents the most acute example of that.
Ukraine မှာဖြစ်နေတဲ့စစ်ပွဲဟာ DNDA အတွက်အထင်ရှားဆုံးတာရကဖြစ်တယ်လို့လက်နက်ဖြတ်သိမ်းရေးဆိုင်ရာအထူးကိုယ်စားလှယ် Izumi Nagamitsu ကလုံခြုံရေးကောင်စီမှာတင်ပြသွားတာပါ Belarus နယ်မြေထဲမှာနီးပြူဟာမြောက် nuclear လက်နက်တွေတပ်ဆင်မဲ့အစီအစဉ်ကိုမတ်လ25ရက်နေ့မှာရုရှားကကြီးညာခဲ့တာနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှာဆွေးနွေးဖို့ Ukraine ကပန်ကြားခဲ့တာမှာ American နဲ့ Albania တို့ကထောက်ခံခဲ့ပါတယ်နျူကလ িয়ার လက်နက်တွေအရင်နဲ့ပတ်သက်ရင်မှားယွင်းယူဆတွက်ချက်မှုတွေနဲ့တင်းမာမှုတွေတိုးလာစေနိုင်တဲ့လုပ်ရမျိုးကိုနိုင်ငံအလုံးကရှောင်ကျဉ်ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောလို့တယ်လို့လည်းသူမကပြောပါတယ်နျူကလ িয়ার လက်နက်မပြန့်ပွားရေးစားချုပ်မှာပါဝင်တဲ့နိုင်ငံတွေအလုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေလက်နက်မရှိတဲ့နိုင်ငံတွေအလုံးဟာစားချုပ်မှာပါဝင်တဲ့လိုက်နာလှုပ်ဆောင်ထားရမယ့်အချက်တွေနဲ့ဂရိကဝတ်တွေကိုတတဝေမတိန်လိုက်နာကြရမယ်လို့လည်းသူမကပြောပါတယ်တင်မာမှုတွေဖြည့်လျှော့ပြီးဆွေးနွေးကြဖို့လည်းနိုင်ငံတွေကိုတိုက်တွန်းပါတယ်အထူးသဖြင့်တော့ရုရှားနဲ့အမေရိကန်တို့အနေနဲ့နှစ်နိုင်ငံကြားအဓိကလက်နက်ထိန်းချုပ်ရေးစာချုပ် START သဘောတူညီချက်သစ်ကိုအပြည့်အဝပြန်လည်ကျင့်သုံးကြဖို့လဲလက်နက်ဖြတ်သိမ်းရေးဆိုင်ရာအထူးကိုယ်စားလှယ် Izumi Nagamitsu ကပန်ကြားသွားပါတယ်ရှင်